やっぱり病病まがろ耳へ茶番ビスピニャーでんとはまたんてさんはちゃうまべ耳バマビがさあ撤退にがさあろヤングミューをピアンウィンラガニアティアピエピエミアゴネーゼンまたんアピエイマケバレエリまたんさあおびごアインがバマタムロモゴンダイオチョイムドゥボムジバタンガ耳シガアルカントアピモゴンダイマテンシータバレအဲ့ဒီမှတ်တမ်းရေးရတဲ့အကြောင်းရင်းကတော့နောင်မိမိတို့ဗမာပြည်ပြန်ပြီးဗမာစစ်တပ်ဖွဲ့ရင်စစ်တင်နန်းတွေပေးရမှာဖြစ်လို့မမေ့မလျော့ပြန်ပြီးတင်ကြားပေးနိုင်အောင်ဂျပန်ဆရာများရဲ့တင်ကြားချက်များကိုနှိမ့်စင်မှတ်ထားရတာပါဒါပေမဲ့အဲ့ဒီမှတ်တမ်းတွေထဲမှာစစ်ပညာမှတ်စုတွေသာမကအဲ့ဒီတုန်းကမိမိတို့တွေနေထိုင်စားသောက်ပုံတွေအချင်းချင်းဆက်ဆံရေးတွေဂျပန်ဆရာတွေနဲ့မတိမမြတ်ဖြစ်တာတွေဂျပန်ဆန့်ကျင်ရေးစိတ်ဓာတ်ဝင်လာပုံတွေကိုလည်းရေးထားမိတော့အဲ့ဒီကာလကဗမာမျိုးချစ်လူငယ်တဦးရဲ့စိတ်နေသဘောထားများကိုလည်းဖော်ပြထားသလိုဖြစ်နေပါတယ်1994ခုနှစ်နဝတခေတ်ထုတ်တဲ့ဗမာတပ်မတော်သမိုင်းစာအုပ်များမှလည်းအချက်အလက်ချို့ကိုဗိုလ်မှူးချုပ်ဟောင်းကျော်စောရဲ့ဂျပန်စစ်ပညာသင်တော်မှတ်တမ်းမှလို့ကိုကဖော်ပြထားတာတွေတွေ့ရလို့မိမိမှတ်တမ်းစာအုပ်တွေတပ်မတော်မှော်ကွန်းတိုင်းမှာဆက်လက်သိမ်းဆည်းထားကြောင်းသိရလို့ဝမ်းမြောက်စိတ်အေးရပါတယ်အခုဆက်ပြီးပြောပြမှာကတော့ဟိုင်နိုင်ကျွန်းစစ်တင်နန်းများအကြောင်းပါ1940ခုနှစ်ဧပြီလ23ရက်နေ့ကရန်ကုန်ကထွက်လာတဲ့မိမိတို့ဟာဧပြီလ28ရက်မှာဂျပန်ပြည်အိုဆာကာကိုဆက်ရောက်လာပါတယ်အိုဆာကာကနေတိုကျိုသွားပြီးတပတ်လောက်လှည့်လည်ကြီးစုလဲပတ်ပြီးနောက်အဲ့ဒီခေတ်ကာလကဂျပန်ရဲ့လက်အောက်ရောက်နေတဲ့တရုတ်ပြည်ဟိုင်နိုင်ကျွန်းကိုရောက်ရှိသွားပါတော့တယ်အဲ့ဒီဟိုင်နန်ကျွန်းမှာမိမိတို့အရင်ရောက်နေတဲ့သခင်အောင်ဆန်းတို့အဖွဲ့ရဲဘော်၃ချိတ်ပထမအထုပ်ရဲဘော်များစတာတွေနဲ့ပူးပေါင်းပြီးအဖွဲ့များခွဲကစစ်တင်နှံများကိုအပူတပြင်းလေ့ကျင့်သင်ကြားရပါတော့တယ်။မကြာမီမှာပဲရဲဘော်၃ချိတ်တတိယအထုပ်နဲ့စရုဒ္ဓအထုပ်တို့ထပ်ရောက်လာကြပြီးအဲ့ဒီသူတွေပါအပါလူ30ပြည့်သွားပါတော့တယ်။အဲ့ဒီစစ်တင်နှံကိုမေလလယ်လောက်မှာစတင်ကြရတာပါ။အချိန်လူပြီးစားချိန်အိတ်ချိန်နည်းနည်းလေးကလွဲလို့နေရောညပါဒလဆက်တင်ရပါတယ်နှစ်နဲ့ချီတင်ရမယ့်စစ်ပညာဘာသာရပ်တွေကို3လနဲ့အပြီးတင်ရမှာဖြစ်လို့မိုးလင်းစားကစပြီးညနေဝင်ချိန်အထိတင်ရပါတယ်တခါတရံညတွေမှာလည်းညတိုက်ပွဲလေးချိန်ကဆင်းရပါသေးတယ်အစားအသောက်ကလည်းညံ့ဖျင်းတဲ့အတွက်အလွန်ပင်ပန်းဆင်းရဲကြပါတယ်ဒါပေမဲ့မိမိတို့အားလုံးတင်ကြားပေးလာတဲ့စစ်ပညာတွေကိုအားတက်တရောငန်းငန်းတက်လေ့လာကြပါတယ်လွတ်လပ်ရေးအတွက်မိမိတို့မှာအမျိုးသားစစ်တပ်တတရှိဖို့လိုတယ်မဟုတ်လားဒီအတွက်ပဲဂျပန်ကိုခဲခဲရဲရဲစွန့်စွန့်စားစားလာခဲ့ကြရတယ်မဟုတ်လားဒါကြောင့်ဘသူမှမငြင်းညူကြစတဲ့အလူအရဲ့အားကျွမ်းမှန်တဲ့ကြိုးစားသင်ယူခဲ့ကြလာပါအဲ့ဒီစစ်လေ့ကျင့်ခန်းတစ်ခုအပြီးမိမိရေးခဲ့တဲ့မှတ်တမ်းတွေမှာဒီလိုရေးထားပါတယ်ဤတိုက်ပွဲကိုကျုပ်တို့အလွန်ကြင်နတ်သည်ဤမျှရှေလျားစွာမယက်မနာတိုက်ခဲ့သည်ကဘာပေါ်တွင်ဘယ်စစ်သားမှမကြောက်တော့ဂျပန်၏အကောင်းဆုံးစစ်သားမစ္စတာဟာတရီပင်နောက်ဆုံးနေရာကိုအားခဲလာခဲ့ရသည်ဗမာပြည်အတွက်ဝမ်းမြောက်သည်ကျုပ်တို့ပင်မန်းသဖြင့်ကြရသောချွေးပေါက်သည်ဗမာပြည်အတွက်အေးချမ်းဖို့အရေးအယောင်မိုးရေမိုးပေါက်ဖြစ်ရခြင်းမည်ဗမာအားလုံးစစ်တလင်းအဆုံးကိုရောက်ကြသည်အထူးသဖြင့်သခင်အောင်ဆန်း၏ဇွဲနှင့်တတ္တိကိုလူတိုင်းဝင်းတဲ့ကကျေနပ်ကြသည်လို့ရေးထားပါတယ်အဲ့ဒီစစ်တင်နန်းတွေအတွင်ပထမဆုံးလက်နက်စကင်ရတဲ့နေ့နဲ့ပတ်သက်ပြီးတော့လေမိမိမှတ်တမ်းထဲမှာရေးထားတာရှိပါသေးတယ်အဲ့ဒါကတော့ကျွန်တော်ပူအိုက်ပြီးချွေးများဆူရွှဲနေတာကိုဂရုမပြုနိုင်လက်ထဲသို့ပထမဆုံးရောက်လာတဲ့ rifle တနတ်နဲ့ flanzet တို့အပြင်ပခုံးကြိုးတိုင်းတို့ကိုလက်နက်ဖက်နဲ့ကင်လျက်မိမိတန်းစီရမှာပြန်ရက်နေသည်ရဲဘော်အားလုံးမျက်လုံးများဝင်းဝင်းတောက်နေကြသည်ပျော်ရွှင်နေကြသည်ကျွန်တော်မှဝန်တာချင်းတုံ့လုံချင်းဖြင့်ကတုံကရင်ဖြစ်ခဲ့၏ကျွန်တော်တို့လက်နဲ့ကင်ကြရပြီမဟုတ်လားဤလက်နဲ့သည်ဘသူကပေးပေးဘဲကရရအကြောင်းမဟုတ်ဤလက်နဲ့ဖြင့်내ချက်စနစ်ကြီးကိုတတ်ရဖို့သာလျှင်မဟုတ်လောဤလက်နဲ့သည်내ချက်ဆန့်ကျင်၏အမျိုးသားလွတ်လပ်၏လက်နဲ့ကင်တိုက်ပွဲအတွက်မျိုးစင်ပဲမဟုတ်ပါလောလို့ရေးသားထားပါတယ်အဲ့ဒီစစ်တင်နန်းတွေရဲ့နောက်ပိုင်းကာလတွေမှာတော့ဂျပန်တွေရဲ့ဆက်ဆံရေးတွေဟာမပြေမလည်တွေဖြစ်လာပါလေ။စောစောပိုင်းကမိမိတို့ကိုဧည့်သည်တွေလို လေးလေးစားစားဆက်ဆံပေမဲ့နောက်ပိုင်းမှာတော့လက်အောက်ခံများလို့သဘောထားပြီးရိုင်းရိုင်းဆိုင်ဆိုင်ဆက်ဆံလာပါတယ်။ကိုတိလက်ရောက်စော်ကားမှုများတောင်လှုပ်ဆောင်လာကြပါတယ်။ဗမာပြည်ပြန်မှရောက်ပါမလားလို့လည်းအမြဲစိတ်ပူပန်းနေရပါတယ်။ဘို့ချုပ်အောင်ဆန်းကိုတိုင်လည်းစိတ်မချမ်းမသာဖြစ်လာနေပေမဲ့မိမိတို့ကတော့ဒီလိုအားပေးတတ်ပါတယ်။ဟေ့သေလဲဗမာပြည်ပြည်ဇာတိမှန်နဲ့သေကြရန်သူကမိသွားရင်လက်အားရင်လက်နဲ့ထိုးခြေအားရင်ခြေနဲ့ကန်နောက်ဆုံးပါဇက်အားနဲ့ပါဇက်နဲ့ကိုက်ပြီးမှရဲရဲသာပေပြလိုက်လို့ပြောဆိုအားပေးပါတယ်။ဘို့ချုပ်ဟာမိမိတို့အခက်ခဲအကြအတွဲတွေကြုံတိုင်းဒီစကားမျိုးပြောတတ်ပါတယ်။အပေါ်ရန်ကြည့်တော့မယူရဲစကားလို့ထင်စရာရှိပေမဲ့တကယ့်တော်လှန်ရေးတတိအပြည့်ပါနေပါတယ်။ကြမ်းတမ်းတဲ့ဖောက်ပြန်တဲ့နေချက်စနစ်ကိုတိုက်ရမှာဒီလိုစိတ်ဓာတ်မျိုးတတိမျိုးပြမှာသာသူတို့ကအရှုံးပေးမှာမိမိကြာဆုံးသွားရရင်လဲကြံရစ်တဲ့တော်လှန်ရေးသမားများအဖို့ဆက်တိုက်ပွဲဝင်ဖို့စိတ်တက်တကြွပဲမဟုတ်ပါလားဟိုင်နန်ကျွန်းမှာအခြေခံစစ်တပ်နန်းတွေတက်ပြီးနောက်ဖော်မိုဆာကျွန်းပြောင်းပြီးလက်နက်ကြီးတပ်နန်းတွေတက်ရပါတယ်ဒီနောက်မှာတော့ရဲဘော်တချို့ကိုပြည်တွင်းပုံကံဖို့အတွက်ဗမာပြည်ကိုပြန်လွှတ်ခဲ့ပါတယ်ကျန်သူအားလုံးကတော့ဗိုလ်ချုပ်အောင်ဆန်းကောင်းဆောင်ပြီးထိုင်းနိုင်ငံဘန်ကောက်မြို့ကို1942ခုနှစ်ဒီဇင်ဘာလအတွင်းတတုပ်ပြီးတတုပ်ရောက်ရှိသွားပါတော့တယ်။နောက်အပတ်မှာတော့ရဲဘော်၃ချိတ်ဝင်အချို့အကြောင်းပြောပြပါမယ်။